Britain nengen chai thana ye ashe phya ne ashe taung aasha ye ya wunji Hugo Swara ga Thai nengen lai jo ma Britain nengen da na u atat khan ya mu Thai anar pai nwe ye song san sit se kai nwe bon go athu so yin mkin phit mi de lo tanin la nei ga pyo so lai par de ta chain the ma be Britain ya myama a ye lou sha tu re ya le lu tat mu ne patat lo myama shwe pyaung alou tama na u phan si khan ha ya de atwe amu ma paw paw ye Thai aso ya ga saung ye pe pho taung so lai par de a chang song go set twe mi myan tha de ma engine nai ga pyo pya pe ma ba
Thai nengen lai jo ma Britain nengen da na u atat khan ya mu ne patat lo phan si khan tha ya de myama shwe pyaung alou tama na u ye amu go Thai ye ga song san sit si ni da ne patat pi so yin mkin phit mi de lo Britain nengen jai win ji thana ga tanin la ni ga chin nya jet thauk kha da ba ဒါ့အပြင်လန်ဒန်မြို့မှာရှိတဲ့ထိုင်းတန်ယုံယာယီတာဝန်ခံကိုဗြိတိန်နိုင်ငံဂျာယီဝင်ကြီးဌာနကဆင့်ခေါ်ခဲ့ပြီးစုံစမ်းစစ်ဆေးမှုကိုမျှမျှတတနဲ့ထင်သာမြင်သာရှိရှိဆောင်ရွက်ဖို့အရေးကြီးကြောင်းဗြိတိန်နိုင်ငံဂျာယီဌာနရဲ့အရှိပြားနဲ့အရှိတောင်အာရှရေးရာဝင်ကြီးဟူဂိုဆွာယာကပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးမှုနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုတည်ဆုံးသူ2ဦးလုံးရဲ့မိသားစုတွေအနေနဲ့အမှန်အတိုင်းသိရဖို့အရေးကြီးကြောင်းနဲ့ဒီစုံစမ်းစစ်ဆေးမှုနဲ့ဥပဒေကြောင်းအရာဖြစ်ဆွေးနေမှာဗြိတိန်ရဲတပ်ဖွဲ့ကကူညီဖို့အသင့်ဖြစ်နေတယ်လို့လည်းမစ္စတာဆွာယာကပြောပါရယ်။အောက်တိုဘာလ9ရက်နေ့ကလည်းဝင်ကြီးဟူဂိုဆွာယာဟာထိုင်းဒူဝင်ကြီးချုပ်နဲ့နိုင်ငံသားရေးဝင်ကြီးတို့ကိုတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ပါရယ်။လက်ချွန်းလူတက်မှုနဲ့ပတ်သက်ပြီးတော့ဗြိတိန်သတင်းမီဒီယာတွေကအနီးကပ်စောင့်ကြည့်ပြီးဇက်တိုက်ရေးသားဖော်ပြတာတွေနောက်ပြီးမြန်မာရွှေပြောင်းအလုပ်သမားတွေကိုထိုင်းအာဏာပိုင်တွေဘက်ကဘလို့ဖိအားပေးထွက်ဆိုခိုင်းတယ်လဲဆိုတဲ့ရေးသားဖော်ပြချက်တွေဟာဗြိတိန်အစိုးရကိုဖိအားပေးခဲ့တာဖြစ်တယ်လို့ Burma Campaign UK ရဲ့ညွှန်ကြားရေးမှူး Mark Farmer က VOA ကိုပြောပါတယ
် And that has forced the British Foreign Office now to take stronger steps
တရင်မီဒီယာတွေရဲ့ဖော်ပြချက်တွေဟာအထောက်အကူဖြစ်စေခဲ့ပါတယ်အခုဆိုရင်ဒီမှုကိုတင်းတင်းကြပ်ကြပ်ကင်တွေဗြိတိန်နိုင်ငံသားရဲ့ဝင်ကြီးဌာနကိုယ်တိုင်ထိုင်းအစိုးရကိုဖိအားပေးလာပါတယ်လန်ဒန်မှာရှိတဲ့ထိုင်းတန်ယုံယာယီတာဝန်ခံကိုဗြိတိန်နိုင်ငံသားရဲ့ဝင်ကြီးဌာနကခေါ်ယူတွေ့ဆုံသလိုဘန်ကောက်မှာရှိတဲ့ဗြိတိန်တာမတ်ကြီးကလည်းထိုင်းရဲ့ချုပ်နဲ့တွေ့ဆုံပြီးအမှုမှန်ပေါ်ပေါ်ရေးပူးပေါင်းဆောင်ရွက်ဖို့ကန့်လန့်ပြောဆိုခဲ့ပါတယ
်အခုလိုဗြိတိန်အစိုးရဘက်ကဖိဖိစီစီဆောင်ရွက်လာတဲ့အပေါ်မှာကြိုဆိုပေမဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုဖမ်းဆီးထားတဲ့အပေါ်အမှုမှန်ပေါ်ပေါက်ရေးဆက်လက်ပြီးတော့ဖိအားပေးတောင်းဆိုသွားမှာဖြစ်တယ်လို့ဗြိတိန်ရောက်မြန်မာအရေးလှုပ်ရှားနေတဲ့မတ်ဆန်ဒီတင်းမာဦးကပြောပါတယ
်ကြိုဆိုတယ်ထိုင်းဆိုးရသွားတဲ့အခါမှာလည်းနော်ထိုင်းဗိုလ်ချုပ်ကြီးဟောင်းကနေပြီးတော့ဝန်ကြီးချုပ်ရုပ်တရက်ဖြစ်လာတဲ့ဒီခေါင်းဆောင်အနေနဲ့လည်းဗမာပြည်ကိုသွားတဲ့အခါမှာဒီကိစ္စနဲ့ပတ်သက်ပြီးဗိုလ်ချုပ်ကြီးမင်းအောင်လိုင်းနဲ့ကျွင်းဝေးတယ်သူတို့ဟိုနှစ်သိက်စကားပြောခဲ့တယ်အမှုကိုအကူအညီပါမယ်ဆိုပြီးပြောခဲ့တယ်။အဲ့ဒါတွေကိုကြိုးဆိုရတယ်။ဒေးဗစ်ကင်မရွန်တို့ဟိုအစိုးရကလည်းဒီအမားတို့မြန်မာနိုင်ငံသား2ယောက်အတွက်ဆိုတာထဲ့ပေါ့နော်။သူတို့ဗြိတိန်နိုင်ငံသား2ယောက်တေတာကိုသူတို့အမှုမှန်ပေါ်အောင်ပြပစီလှုပ်လာတာကိုအမားကကြိုးဆိုတယ်။သို့တော့ထိုင်းကောင်းဆောင်ကနော်ဝင်ကြီးချုပ်က "तू ကမီဒီယာတွေပြောတာမယုံပါနဲ့။မီဒီယာတွေစကားကိုပြန့်ပွားအောင်မလုပ်ပါနဲ့။ပြောတာကြီးကတော့အမားတို့ကရှေ့တစ်မျိုးနောက်တစ်မျိုးပေါ့နော်လွဲနေတယ်။အဲ့ဒါတွေကိုအမားတို့ကဆက်ပြီးတော့ pressure လှုပ်သွားရမယ်နော်။
ဒါအပြင်အမှုမှန်ပေါ်ပေါက်ရေးအတွက်ထိုင်းဆိုးရကိုလက်မှတ်ရေးထိုးတောင်းဆိုနေတဲ့လှုပ်ရှားမှုမှာလက်မှတ်ရေးထိုးသူစုစုပေါင်း9000ကျော်ရရှိခဲ့ပြီလို့လည်းသူကပြောပါတယ်။အခုလာမယ့်အောက်တိုဘာလ18ရက်နေ့မှာလဲလန်ဒန်မြို့ဒေါင်းနင်းလန်းကဗြိတိန်ဝင်ကြီးချုပ်နေအိမ်ရှိမှာဆန္ဒပြကြမှာဖြစ်တယ်လို့လည်းမတ်ဆန်ဒီတင်မာဦးကပြောပါတယ်။ဒီတော့တွင်မှာပဲလိတ်ကျွန်းလူတက်မှုမှာတရားခဏ်တွေအဖြစ်ဆွဆွဲခံထားရတဲ့မြန်မာရွှေပြောင်းအလုပ်သမား2ဦးရဲ့မိဘတွေဟာထိုင်းနိုင်ငံကိုသွားရောက်ဖို့စီစဉ်နေပါတယ်။လူတက်တရားခဏ်အဖြစ်ဆွဆွဲခံထားရတဲ့မြန်မာ2ဦးရဲ့မိဘတွေကိုထိုင်းနိုင်ငံရောက်မြန်မာအလုပ်သမားအရေးဆောင်ရွက်ပေးနေတဲ့အဖွဲ့တွေကအဓိကကူညီပေးသွားမယ်လို့လည်းသိရပါတယ်။မြန်မာသမရာယုံနဲ့မြန်မာနိုင်ငံဆိုင်ရာထိုင်းနိုင်ငံတန်ယုံတို့ကလည်းဗီဇာရရှိရေးထိုင်းနိုင်ငံကိုရောက်ရှိတဲ့အခါလုံခြုံရေးကိစ္စတွေကိုအကူအညီပေးဖို့နှုတ်ကတိအရသဘောတူထားပြီးဖြစ်တယ်လို့လည်းမိဘတွေကပြောပါတယ်။ထိုင်းနိုင်ငံကိုထွက်ခွာမဲ့ခီးစဉ်အသေးစိတ်ကတော့စီစဉ်နေစေဖြစ်တယ်လို့မိဘတွေကပြောပါတယ်ရှင်။